ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှွန်တာနိုကိုနေပြည်တော်ကျင်းတောင်ကနေအင်းစင်အကျဉ်းတောင်ကိုပြောင်းရွှေ့လိုက်တဲ့အကြောင်းတရားရေးသတင်းရက်ွက်က AFP သတင်းဌာနကိုပြောဆိုပါရယ်။ဒါပေမဲ့ဘယ်ချိန်ကရန်ကုန်အင်းစင်အကျဉ်းတောင်ကိုပြောင်းရွှေ့တယ်ဆိုတာတိတိကျကျမသိရတယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာမထုတ်ပြန်သေးပါဘူး။ရန်ကုန်မှာရှိတဲ့ဩစတြေးလျတန်ယုံဘက်ကလည်းတစုံတရာပြောဆိုတာမရှိသလိုရှွန်တာနိုရဲ့ရှေ့နေကလည်းအတည်ပြုနိုင်တာမရှိပါဘူး။Mr. Sean Turner ကိုနိုင်ငံတော်လူဝဲချဲဥပဒေချိုးဖောက်မှုနဲ့လူဝဲမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုတွေအတွက်စက်တင်ဘာ29ရက်နေ့ကနေပြည်တော်အထူးတရားရုံးကအမှုနှစ်ခုစလုံးအတွက်အလုံးမပါထောင်ဒဏ်3နှစ်တပေါင်းတစ်စီးတည်းပြစ်ဒဏ်ချခဲ့ပါတယ်။သူနဲ့ဒူဒေါန်ဆန်းစုကြည်နဲ့ NLD အစိုးရလက်ထက်ဗန်နိုင်းဝင်ကြီးတွေဖြစ်တဲ့ဦးစိုးဝင်းဦးကျော်ဝင်းနဲ့ဦးဆက်အောင်တို့ကိုလည်းနိုင်ငံတော်လူဝဲချဲဥပဒေချိုးဖောက်မှုနဲ့အလုံးမပါထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဩစတြေးလျနိုင်ငံရဲ့ဝင်ကြီးပယ်နီဝေါန်ကတော့ရှွန်တောင်းတော့အပေါ်ထောင်ဒဏ်ပြစ်ဒဏ်ချမှတ်တာကိုလက်မခံတဲ့အကြောင်းနဲ့ချက်ချင်းပြန်လွတ်ဖို့မြန်မာစစ်ကောင်စီကိုတောင်းဆိုထားတယ်လို့လွတ်မြောက်ရေးအတွက်တက်နိုင်တဲ့နည်းလမ်းနဲ့လှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုထားပါတယ်ရှင်။